ကာဇာကမြောင်ကိုအစ္စရေးရဲ့ထိုးစစ်ဆင်တိုက်ခိုက်တဲ့ပုံစံကဆန္ဒမှုအကူအညီတွေပေးရတဲ့အတွက်ကြီးမားတဲ့အဟန္တာဖြစ်စေတဲ့တကယ်ပြဿနာအဆင့်မှဖြစ်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကပြောကြားလိုက်ပါတယ်
။ The real problem is that the way Israel is conducting this offensive is creating massive obstacles.
ကာဇာရဲမှာဆန္ဒမှုဆိုင်ရာအကူအညီတွေဖြန့်ဝေပေးနိုင်ရေးအတွက်အစ္စရေးရဲ့ထိုးစစ်ဆင်တိုက်ခိုက်တဲ့ပုံစံကအကြီးအကျယ်အဟန္တာဖြစ်နေစေပါတယ်။အကူအညီတွေကိုထိရောက်စွာဖြန့်ဝေပေးနိုင်ရေးအတွက်ကိုယ်ဝန်ထမ်းတွေရဲ့ဘေးကင်းလုံခြုံမှုပစ္စည်းတွေကိုပို့ဆောင်ပေးနိုင်စွမ်းနဲ့နေ့တတူဝစီးပွားရေးလုပ်ငန်းတွေပုံမှန်ပြန်လည်ပတ်နိုင်ရေးစတဲ့အခြေအနေတွေရှိနေဖို့လိုအပ်ပါတယ်။လက်ရှိမှာအဲ့ဒီအခြေအနေတွေတခုမှရှိမနေပါဘူးလို့အတွင်းရေးမှူးချုပ်ကပြောသွားတာပါ။ဒီဇင်ဘာလ22ရက်မနေ့ကတော့စစ်ဘေးသင့်ဂါဇာကမ်းမြောင်မှာအရေးပေါ်လိုအပ်နေတဲ့အကူအညီတွေချက်ချင်းပေးဖို့ဆုံးဖြတ်ချက်ကိုကုလသမဂ္ဂလူညုံရေးကောင်စီမှမဲခွဲအတည်ပြုခဲ့ပါတယ်။အခုဒီချိန်လူညုံရေးကောင်စီမှမဲခွဲကြတာကတော့အမေရိကန်ကအရင်တစ်ခေါက်တုန်းကလိုဗီဒီယိုအာဏာသုံးပယ်ချခဲ့တာမျိုးမရှိတဲ့အတွက်အတည်ပြုနိုင်ခဲ့တာပါ။ဒါပေမဲ့အဖွဲ့ဝင်15နိုင်ငံပါတဲ့လူညုံရေးကောင်စီမှဂါဇာဒေသကိုဆန္ဒမှုအကူအညီပေးနိုင်ဖို့အပြည့်ရရေးအဆိုပြုချက်မူကြမ်းကိုစစ်ဆန်ညှိနှိုင်းမှုတွေရက်အတန်ကြာအခြေတင်လုပ်ခဲ့ကြရပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးလင်ဒါသောမတ်စ်ဂရင်းဖီးလ်ကလည်းဒီဆုံးဖြတ်ချက်ချနိုင်ဖို့ခက်ခဲခဲကြိုးစားခဲ့ရတဲ့အကြောင်းပြောကြားခဲ့ပါတယ်ခင်ဗျာ။